Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အတန်းကနေ2022ခုနှစ်ဇွန်လ3ရက်သောက်ကြညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ32နဲ့51အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်ပ
ါကျွန်မကတော့ဆုမြတ်မော်ပါရှင်ရုရှားရဲ့ကျူးကျော်စစ်ကိုအောင်နိုင်မှာဖြစ်တယ်လို့ယူကရိန်းသမ္မတကစစ်ပွဲရက်တရပြည့်တဲ့ဒီကနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာဖြစ်ခတ်မှုကြောင့်အမြောက်များတည်ကြည်တဲ့အဖြစ်အပျက်တွေကနေကာကွယ်နိုင်ဖို့အတွက်တနက်ဆိုင်ရာကန့်သက်ချက်တွေကိုတင်းကျပ်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့2020အတွင်းမှာဗြိတိန်ပြည်မကြီးထမ်းဆောင်ခဲ့တဲ့တာဝန်တွေအတွက်ကျေးဇူးတင်ထိမ့်မဝိပုစုချောင်းပွဲကိုလန်ဒန်မြို့တော်ကစိန့်ပေါ်ကက်သီဒရယ်ဘုရားရှိခိုးကျောင်းမှာဒီနေ့မနေ့ကကျင်းပခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရနိုင်ငံသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မြန်မာစစ်တပ်ဘာသာရေးဖိနှိပ်မှုပုံများလာတယ်လို့အမေရိကန်ကပြောလာတဲ့ပေါ်တကယ်ကဘာသာရေးကိုနိုင်ငံရေးအတွက်အသုံးချတာပုံများတာပါလို့ဘာသာပေါင်းစုံကိုကူညီပေးနေတဲ့မွတ်စလင်2ကဆိုပါတယ်။
သူတို့တွေကဘာသာရေးကိုပြိမိတ်ကြတယ်ဘာသာရေးကိုအတုံးချနေတာပုံများတယ်သူတို့အတုံးချတဲ့တဲဦးနဲ့တူဘာသာတစ်ခုနဲ့တစ်ခုကိုရန်တိုက်ပေးလိုက်လို့ရှိရင်အဲသူတို့တွေရဲ့အောင်မြင်မှုကရနိုင်မယ်လို့သူတို့ကထင်နေတာ
။နောက်ကိုဂျင်မီနဲ့ကိုဖြိုးစရာတော်တို့ရဲ့သေတံတရားရုံးအမိန်ကိုစစ်ကောင်စီဘက်ကလည်းနောက်ဆုံးအတည်ပြုလိုက်ပါတယ်။ကြားပြည်နယ်ဘက်မှာတော့စစ်ကောင်စီတက်လက်နက်ကြီးကြောင့်တိုက်စုံမှုရှိခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လွင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကဏ္ဍတို့ကိုနားဆင်ကြည့်ရှုကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရနိုင်တို့ကြောပြပေးပါအောင်ခင်ဗျာ
ရုရှားတို့ရဲ့ကျူးကျော်စစ်ကိုအောင်နိုင်မှာဖြစ်တယ်လို့ယူကရိန်းသမ္မတကစစ်ပွဲရက်တရပြည့်တဲ့နေ့မှာဒီကနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံကိုကာကွယ်နေတဲ့စစ်ပွဲရက်ပေါင်းကတရရှိသွားပြီလို့သမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့မှာခုလိုပြောကြားခဲ့တာပါ
Lидер фракции тут, глава офиса президента тут, премьер-министр Украины Шмигаль тут, Подоляк тут, президент тут. Наша команда.
Тамрайон Ачи Ике, Юкрейн ဝင်ကြီးချုပ်စားတဲ့အစိုးရတာဝန်ရှိသူတွေနဲ့အတူသမ္မတဗလာဒီမီယာဇယ်လန်စကီကဗီဒီယိုမိန့်ခွန်းပြောကြားခဲ့တာမှာယူကရိန်းကိုကာကွယ်နေတဲ့သူတို့အဖွဲ့ပို့ပြီးတော့ကြီးမားခိုင်မာလာတယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းစစ်တပ်နဲ့အရေးအကြီးဆုံးယူကရိန်းပြည်သူတွေနဲ့အတူယူကရိန်းကိုကာကွယ်နေတာရက်တရာရှိသွားပြီဖြစ်ကြောင်းနဲ့စစ်ပွဲကိုအနိုင်ရမှာဖြစ်တယ်လို့သမ္မတကပြောကြားခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံပိုင်နဲ့20ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားတယ်လို့ကြားသာဗရင်းနေတော့ကလည်းယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ကီလိုမီတာ1000ကျော်တဲ့ဒီနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေဇက်တိုက်ပုံမှန်ဖြစ်နေတဲ့အကြောင်းနဲ့ရုရှားတပ်တွေသိမ်းထားတဲ့ယူကရိန်းနယ်မြေဟာနယ်သာလန်နိုင်ငံအခြေအဝင်းလောက်ရှိနေတယ်လို့လက်ဇမ်ဘတ်ထွတ်တော်မှာအွန်လိုင်းကနေတဆင့်မိန့်ခွန်းပြောကြားစဉ်မှာသမ္မတဇယ်လန်စကီကနှိုင်းယှဉ်ပြောကြားသွားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတနက်နေ့ပြစ်ခတ်တဲ့အကြမ်းဖက်မှုတွေတိုက်ဖျက်ရေးလူတွေအစုလိုက်သေးဆုံးနေတာတွေအဆုံးသတ်နိုင်ဖို့အများလက်ခံယုံကြည်တဲ့လှုပ်တင့်လှုပ်ထိုက်တာတွေကိုဖြစ်မြောက်အောင်ဆောင်ရွက်ပေးပါဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုမနေ့ကမေတ္တာရက်ခံပန်ကြားလိုက်ပါတယ
် And if we can't ban assault weapons then we should raise the age to purchase them from 18 to 21 strengthen background checks and act safe storage law and red
ဘောင်းမြန်တနက်ဝယ်တာတွေကိုမပိတ်ပင်နိုင်ဘူးဆိုရင်ဝယ်ယူခွင့်ရှိတဲ့အသက်ကိုအသက်18နှစ်ကနေ21နှစ်အထိတိုးပြီးတော့သတ်မှတ်သင့်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောတော်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်ကနေရာတချို့မှာတနက်နဲ့ပြစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်တနက်ကင်ဆောင်ခွင့်တင်းကျပ်ထိန်းချုပ်ရေးဟာနိုင်ငံရေးအရအလေးထားဆွေးနွေးတဲ့အကြောင်းအရာတစ်ခုပြန်ဖြစ်လာပါတယ်။အမေရိကန်မှာ1994ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အတွဲလိုက်ပြစ်နိုင်တဲ့ semi automatic မောင်းမြန်တနက်တွေအားပြင်တိုက်ခိုက်ရေးသုံး rifle တွေကြီးကပ်ထက်သုံးတဲ့တနက်တွေကိုပိတ်ပင်ထားတဲ့ဥပဒေ2004ခုနှစ်မှာတက်တန်းကုန်သွားခဲ့ပါတယ်ဒီဥပဒေကိုပြန်ပြီးတော့အတည်ပြုဖို့သမ္မတဘိုင်ဒန်ကတောင်းဆိုနေတာပါဒါပြင်တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာသီတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့စိတ်ဝင်စားခံစားနေရတဲ့သူတယောက်ယောက်လက်ဝယ်မှာတနက်ကင်ဆောင်ကင်ဆိုင်လာတွေ့ရင်တိမ့်နိုင်ွင့်စတာတွေကိုဥပဒေမှာပြဋ္ဌာန်းဖို့ကိုလည်းသမ္မတဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအသက်၅နှစ်အောက်ကလေးငယ်တွေအတွက်ပထမဆုံးကိုဗစ်ကာကွယ်ဆေးကိုဇူလ22ရက်အစောဆုံးထားပြီးတော့ထိုးခွင့်ပြုနိုင်တယ်လို့ကိုဗစ်ကာရောဂါဆိုင်ရာအင်ပီရိုတာဝန်ရှိသူကအကြသာရင်းတွေကပြောကြားလိုက်ပါတယ်။ Pfizer နဲ့ Moderna ကိုဗစ်ကာကွယ်ဆေးတွေကအသက်၅နှစ်အောက်ကလေးငယ်တွေနဲ့သင့်တော်သလားဆိုတာအစားအသောက်နဲ့ဆေးဝါးကိုယ်ကျေးဌာန FDA နဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC တို့သုံးသပ်နေကြပါတယ်။အဲ့ဒီဌာနနှစ်ခုကခွင့်ပြုပြီဆိုတာနဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးနိုင်မှာဖြစ်တယ်လို့အိမ်ပြူတော်ရဲ့ COVID ကရောဂါတုံ့ပြန်ရေးညှိနှိုင်းရေးမှူးဒေါက်တာအာရှစ်ဂျာကပြောကြားခဲ့တာပါကလေးဆေးကန်းတွေဆေးဆိုင်တွေကလေးသူငယ်ကျန်းမာရေးစောင့်ရှောက်မှုပေးတဲ့စင်တာတွေအနေနဲ့ COVID ကာကွယ်ဆေးတွေကိုဒီကနေ့တောက်ကြနေ့ကစတင်ပြီးမှာယူထားနိုင်ပြီးပြီးတော့ FDA ရဲ့ခွင့်ပြုချက်ရတာနဲ့ချက်ချင်းပို့ဆောင်ပေးမယ်လို့သူကပြောပါတယ်ပြည်ထောင်စုအစိုးရဘက်ကဆေးဆယ်တန်းကိုချက်ချင်းပို့ပေးနိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့လည်းသူကပြောပါရယ်။၅နှစ်အောက်ကလေးတွေဆေးထိုးနိုင်ပြီလို့ CDC ကခွင့်ပြုလိုက်တာနဲ့ကလေးငယ်တွေဆေးဆွဆထိုးနိုင်မှာဖြစ်တယ်လို့ကြာသာဘေးနေကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာဂျားကပြောကြားခဲ့ပါရယ်။ဇွန်လ22ရက်နေ့ကစတင်ပြီးကလေးတွေဆေးဆထိုးနိုင်ကြလိမ့်မယ်လို့သူကခန့်မှန်းထားတာပါ။လက်ရှိအမေရိကန်ပြည်ထောင်စုမှာအသက်၅နှစ်နဲ့အထက်ကလေးငယ်တွေပဲကိုဗစ်ကာကွယ်ဆေးနှလုံးအပြင်အားဖြင့်ကိုဗစ်ကာကွယ်ဆေးပါထိုးခွင့်ရထားတာဖြစ်ပါရဲ့ရှင
်။အမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂါဖြစ်တဲ့သူဦးရေဟာဗုဒ္ဓဟူးနေ့ကအထိ19ရောက်အထိရှိတယ်လို့အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောလိုက်ပါတယ်။နိုင်ငံတော်ကကယ်လီဖိုးနီးယား၊ကော်လိုရာဒို၊ဖလော်ရီဒါ၊ဂျော်ဂျီယာ၊မက်ဆာချူးဆက်၊နယူးယောက်၊ပင်ဆယ်ဗေးနီးယား၊ယူတာ၊ဗာဂျီးနီးယားနဲ့ဝါရှင်တန်ပြည်နယ်10ခုမှာတွေ့ရှိတာဖြစ်တယ်လို့လည်းပြောပါတယ်။ဒီထဲကဂျော်ဂျီယာ၊နယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာတော့24နာရီအတွင်းတွေ့ခဲ့တာဖြစ်တဲ့ဆိုပြီးပြည်နယ်ကျမကြီးကြီးကဲတွေကဗုဒ္ဓဟူးနေ့ကထုတ်ပြန်ပါတယ်။ရှီကာဂို၊ဖီလာဒယ်ဖီးယားနဲ့အယ်လီခိုင်တွေကတော့သူတို့စီမှာပထမဆုံးအချိန်အနေနဲ့ဒီမြောက်ကျောက်ယောဂါတွေ့ရှိခဲ့ရတယ်လို့မနေ့ချာသာပရင်းနေ့ကထုတ်ပြန်လိုက်ပါတယ်။ရှီကာဂိုမြို့မှာနေထိုင်တဲ့သူကတော့မကြသေးခင်ကဥရောပကိုခီးသွားခဲ့တဲ့သူဖြစ်တယ်လို့ရှီကာဂိုပြည်သူ့ကျန်းမာရေးဌာနကပြောလိုက်ပြီးမဲ့ဖီလာဒယ်ဖီးယားကျန်းမာရေးဌာနကတော့ယောဂါကူးစက်သူနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုတော့မထုတ်ပြန်ပါဘူး။အလိုမျိုးမှာနေထိုင်သူကတော့မကြသေးခင်ကပဲခီးသွားထားပြီးတော့သူဟာယောဂဖြစ်တဲ့သူနဲ့အနီးကပ်ဆက်ဆံမှုသူဖြစ်တယ်လို့အလိကျမ်းမာရေးဌာနကပြောပါတယ်လူတွေဒီယောဂကိုဘယ်လိုကူးစက်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့အစောပိုင်းတွေ့ရှိချက်တွေကတော့လိင်နူဆက်ဆံတဲ့သူတွေမှာအဖြစ်များတယ်လို့မှတ်တမ်းတွေကဖော်ပြနေကြောင်း CDC ကပြောပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မေလ3ရက်တောက်ကြနေ့ညပဲအတွက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ဗြိတိန်ပြည်မှာကြီးရဲ့နန်းသက်80ပြည့်အထိမ်းအမှတ်ခန်းနာတွေကိုဗြိတိန်နိုင်ငံမှာဒီကနေ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်လက်ကျင်းပနေပါတယ်။နှစ်ပေါင်း80အတွင်းမှာပြည်မှာကြီးထမ်းဆောင်ခဲ့တဲ့တာဝန်ရှိအတွက်ရှေးစုတင်အထိမ်းအမှတ်ဝတ်ပြုဆုတောင်းပွဲကိုလန်ဒန်မြို့တော်က St. Paul's Cathedral ဘုရားရှိခိုးကျောင်းမှာဒီနေ့မနက်ကကျင်းပခဲ့ပါတယ်။ဒီဝတ်ပြုပွဲကိုတက်တော့96နှစ်အရွယ်ပြည်မှာကြီးကိုရိုင်းတော့မတက်ရောက်နိုင်ခဲ့ပါဘူး။ကြာသပတေးနေ့တုန်းကအခမ်းအနားတွေတက်ရောက်ခဲ့ပြီးတဲ့နောက်မှာပင်ပန်းသွားတဲ့အတွက်ဒီနေ့ဝတ်ပြုပွဲကိုမတက်နိုင်တာဖြစ်တယ်လို့ဘက်ကင်နမ်နန်းတော်ကသတင်းထုတ်ပြန်ပါတယ်။အင်ရှင်မင်သားချားလ်စ်ကဘီယမာကြီးကိုကိုစားပြုပြီးတော့ဒီကနေ့မနေ့ဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။ဝင်းဆာနန်းတော်မှာအနားယူနေတဲ့ဘီယမာကြီးကရုပ်မြင့်တန်ကြားကတိုက်ရိုက်ထုတ်လွှင့်မှုတွေကိုကြီးရှုခဲ့ပါတယ်။မနေ့တုန်းကတော့ဘီယမာကြီးမွေးနေ့အထိအမှတ်လန်ဒန်မြို့မှာကျင်းပခဲ့တဲ့စီးရေးပြအခမ်းအနားမှာဘီယမာကြီးကဘက်ကင်နမ်နန်းတော်လှသာဆောင်ကထွက်ပြီးတော့ဘိုးရှုခံခဲ့တယ်လို့တော်ဝင်လေတဲ့နဲ့ရေတဲ့တို့ကလေရင်တွေနန်းတော်ဘော်ကဖြတ်ပြန်တဲ့အခမ်းအနားကိုလည်းနန်းတော်လာတာဆောင်ကနေပြီးတော့ထွက်ပြီးကြီးခဲ့ပါတယ်။ညပိုင်းကျတော့လည်းဝင်းဆန်နန်းတော်မှာပြုလုပ်ခဲ့တဲ့ဘီယမာကြီးကိုဂုဏ်ပြုတဲ့မိချူတိုင်ထွန်းညွှိပွဲကိုဘီယမာကြီးတက်ရောက်ပြီးတော့မိထွန်းညှိခဲ့ပါတယ်။ဗြိတိန်နိုင်ငံအနှံ့နဲ့ဒနသဟာယနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းမှာဘီယမာကြီးအတွက်အထိတ်အမှတ်မိချူတိုင်ပေါင်း3500ကျော်ထွန်းညှိထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ပေါ်ဟမ်မင်းကြီးဖရန်စစ်အပါအဝင်ကမ္ဘာကောင်းဆောင်တွေကလည်းဘီယမာကြီးအတွက်ဆုတောင်းစကားတွေပေးပို့ခဲ့ကြပါတယ်။ဘီယမာကြီးရဲ့နန်းသက်80ပြည့်အထိမ်းအမှတ်ခန်းနာတွေကိုဇွန်လ5ရက်တနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါရဲ့ရှင
်။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသတ်မှုတွေလုပ်ဖို့ပြင်ဆင်နေတယ်လို့အရေးယောင်တွေတွေ့လာနေရချိန်မှာပဲအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကတာဝန်ရှိသူတွေဟာမြောက်ကိုရီးယားအရေးကိစ္စကိုဆွေးနွေးဖို့တောင်ကိုရီးယားနိုင်ငံဆိုးမြို့မှာဒီနေ့တွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားဟာ ပွန်ဂျိုယီဒီနျူကလ িয়ার ဆန်းသတ်တဲ့နေရာကနေဆန်းသတ်ဖို့ပြင်ဆင်နေတယ်လို့အကဲဖြတ်သုံးသပ်ပြီးတဲ့နောက်အမေရိကန်ထူးကိုယ်စားလှယ်ဆောင်ကင်ဟာတောင်ကိုရီးယားနဲ့ဂျပန်ထူးကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါတော့ဒါဟာမြောက်ကိုရီးယားဘက်က2018ခုနှစ်ကစပြီးတော့ပထမဆုံးအကြိမ်နျူကလ িয়ার ဆန်းသတ်မှုတွေလုပ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်မှုတွေလုပ်ပြီးတော့ဖြစ်လာနိုင်တဲ့အရေးပေါ်အခြေအနေတွေအားလုံးအတွက်ပြင်ဆင်နေပါတယ်ဆိုပြီးအမေရိကန်အထူးကိုယ်စားလှယ်ခင်ကပြောလိုက်ပါတယ်မြောက်ကိုရီးယားဘက်ကပယ်ထိန်တပ်ဒုံးကျည်တွေဆန်းသတ်ပစ်လုခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ကပြီးခဲ့တဲ့ဘက်မှာတောင်းဆိုလိုက်ပြီးဒါကိုတရုတ်နဲ့ရုရှားနိုင်ငံတွေကဗီဒီယိုသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာချက်သားနဲ့ချက်သားထောက်လုပ်မှုမတည်ငြိမ်မချင်းတလကိုချက်ကောင်ရေ 3.6 တန်တင်ပို့မှုကိုမလေးရှားအစိုးရကပိတ်ပင်ထားတာကြောင့်အိန္ဒိယစင်ကာပူနိုင်ငံကဈေးတချို့နဲ့စူပါမားကတ်တချို့မှာချက်သားတန်းတွေမှာဒီချက်သားတွေပြတ်နေတယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်စင်ကာပူနဲ့ခွဲမရတဲ့အစားအစာတစ်ခုကချက်စီထမင်းဖြစ်ပြီးတော့ချက်စီထမင်းဆိုင်တွေနေရာအနှံ့မှာရှိပါတယ်အခုတော့ချက်သားရှားပါနေတဲ့အတွက်ချက်စီထမင်းအယောင်ဆိုင်တွေရောင်းဖို့အခက်တွေ့နေကြပါတယ်စင်ကာပူနိုင်ငံကိုတင်သွင်းတဲ့ချက်ဘဲ၃ပုံတစ်ပုံကမလေးရှားနိုင်ငံကဖြစ်ပါတယ်။ချက်တွေကိုအကောင်လိုက်မလေးရှားကတင်သွင်းနေတာပါ။ဂျွန်လာတရနေ့ကစပြီးတော့မလေးရှားကချက်တင်ပို့မှုမပိတ်ခင်စင်ကာပူမှာစားသုံးသူတွေဟာချက်အရှင်တွေကိုအပြေးလွှားဝယ်ယူခဲ့ကြတာပါ။မလေးရှားအစိုးရရဲ့ပိတ်ပင်ထားမှုဘယ်တော့အဆုံးသတ်မယ်ဆိုတာတော့မသိရသေးပါဘူး။စင်ကာပူမှာချက်သားဈေး30ရာခိုင်နှုန်းအထိဈေးတက်နိုင်တယ်လို့ချက်ရောင်းသူတွေခန့်မှန်းနေကြတဲ့အကြောင်း Straits Times သတင်းစာကဖော်ပြပါတယ်။မလေးရှားနိုင်ငံလျှာစိုက်ပျိုးရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရ2020ခုနှစ်တုန်းကချက်အရှင်46သန်းကျော်နိုင်ငံသားကိုတင်ပို့ခဲ့ပါတယ်ရှင
်။1989ခုနှစ်ကဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံတီယန်းမင်းရေခင်အထိမ်းမှတ်နှစ်ပတ်လည်အခမ်းအနားတွေကျင်းပလေရှိတဲ့ဟောင်ကောင်မြို့လေကောင်ကဗီတိုရီယာပန်းချံမှာမနက်ဖြန်စနေနေ့မှာတော့လူတွေစုဝေးကြမှာမဟုတ်ဘူးလို့ခန့်မှန်းရပါတယ်။မနက်ဖြန်ဂျော်လာ၄ရက်နေ့ဟာတီယန်းမင်းရင်းမြန်ဒီမိုကရေစီလှုပ်ရှားမှု33နှစ်ပြည့်ဖြစ်ပြီးတော့ပုံမှန်အဖြစ်ဟောင်ကောင်ကဗီတိုရီယာပန်းချံမှာကြာဆုံးခဲ့တဲ့သူတွေအတွက်ပြောင်းနိုင်ပြီးထွန်းဆူတောင်းပွဲတွေကျင်းပလေရှိပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးဥပဒေအရလူစုလူဝေးတွေတားမြစ်ထားသလိုကိုဗစ် -19 ကူးစက်မှုကြောင့်ဆိုပြီးလူတွေမလာဖို့ပိတ်ပင်ခဲ့တာကြောင့်အရင်လိုအခမ်းအနားတွေမကျင်းပနိုင်တော့တာဒီနှစ်3နှစ်မြောက်ဖြစ်ပါတယ်။2020ခုနှစ်ဇွန်လကပြဋ္ဌာန်းခဲ့တဲ့တရုတ်အမျိုးသားလုံခြုံရေးဥပဒေအရတီယန်းမင်းရင်းမြစ်ဒီမိုကရေစီလှုပ်ရှားမှုအောက်မေ့ပွဲအခမ်းအနားတွေမကျင်းပနိုင်အောင်ကန့်သတ်ထားတာဖြစ်ပြီးတော့စီစဉ်ကျင်းပလေရှိတဲ့တရုတ်မျိုးချစ်ဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကိုထောက်ခံရေးဟောင်ကောင်မဟာမိတ်အဖွဲ့ကိုလည်းပိတ်ပင်ခဲ့ပါတယ်။မနေ့ဖြန်စနေနေ့တရားမဝင်လူစုလူဝေးတွေမှာမပါဝင်ဖို့ဟောင်ကောင်ဒေသခံတွေကိုရဲတွေကသတိပေးထားပြီးတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်စောင့်ချက်မဲ့အကြောင်း South China Morning Post သတင်းစာကလည်းရေးသားထားပါတယ်ခင်ဗျာ
VOA American တန်ရဲ့တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့မြန်မာစစ်တပ်ဘာသာရေးဖိနှိပ်တာထက်နိုင်ငံရေးအသုံးချတာပုံများပါတယ်လို့တုံ့ပြန်လိုက်တဲ့သတင်းပါ။မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပို့ပြီးကျဆင်းသွားတယ်လို့ American နိုင်ငံကြားရေးဝန်ကြီးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒီပေါ်မြန်မာပြည်တွင်းကမတူကွဲပြားတဲ့ဘာသာဝင်တွေရဲ့သဘောထားအမြင်ကဘယ်လိုရှိနေပါလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသိအောင်ပြောပြပေးပါအောင်ခင်ဗျာ
။ American နိုင်ငံသား၏ဝန်ကြီးဌာနရဲ့ဇွန်လ2ရက်ကြာသပတေးနေ့ထုတ်ပြန်လိုက်တဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုတာနဲ့အသေးဖြည့်ချင်းတို့ကိုတားမြစ်ထားပေမဲ့ဘာသာရေးခွဲခြားကန့်သတ်မှုတွေနှိပ်ကုပ်မှုတွေကတော့ရှိနေသေးပဲလို့ဖော်ပြထားပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်း2020ခုနှစ်ဧပြီလတုန်းကရန်ကုန်ကဗလီတစ်ခုမှာအစ္စလမ်ဘာသာရေးဆရာတဦးကိုအမျိုးသမီးဝတ်စုံဝတ်နှကန်းညှိဆိုးပြီးကျိုးဆွဲချတက်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လူမျိုးမရွေးဘာသာဘောင်းစုံကိုပရာဟိတာကူညီပေးနေတဲ့အစ္စလမ်ဘာသာဝင်တဦးကတော့အရင်ကတည်းကရှိခဲ့တဲ့ဘာသာရေးဖိနှိပ်ခံရမှုဟာအခုဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်လို့ပြောပါတယ်။
သူတို့တွေကဘာသာရေးကိုဖိနှိပ်ကြတယ်ဘာသာရေးကိုအတုံးချနေတာပုံများတယ်သူတို့အတုံးချတယ်တဦးနဲ့တဦးဘာသာတစ်ခုနဲ့တစ်ခုကိုရန်တိုက်ပေးလိုက်လို့ရှိရင်အဲသူတို့တွေရဲ့အောင်မြင်မှုကရနိုင်မယ်လို့သူတို့ကထင်နေတာ အဲ့လိုမျိုးလဲသူတို့အရင်ကလည်းလုပ်တယ်ဘာသာချင်းချင်းဗုဒ္ဓဘာသာနဲ့အစ္စလာမ်ဘာသာတွေကိုရန်တိုက်ပေးမယ်အခုစာခါစားလာချက်မှလည်းဒီတိုင်းပဲသူတို့ဘာသာရေးကိုမင်းဝေးမယ်မင်းဝေးပြီးသူတို့လိုချင်တဲ့ဟာမျိုးပုံစံမျိုးတွေကိုသူတို့ဖန်တီးမယ်ယူမယ်ဒီဘာသာရေးဖိနှိပ်တာတော့အစ္စလာမ်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံတာအခုမှမဟုတ်အရင်ကတည်းကကျွန်တော်တို့ဘိုးဘေးရေလက်ထက်တွေကသူတို့ဖိနှိပ်ခံရတာကျွန်တော်တို့မျိုးနောက်မျိုးဆက်အစ်အထိပဲပဲနော်ဖိနှိပ်ခံရတော့အခုထိရှိနေတော့မယ်
ဆီယနာသိမ့်ပြီးနောက်ပိုင်းဖြက်စည်းခံရတဲ့အထယ်လူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အဦတွေလည်းတရာနီးပါးလောက်ရှိပါတယ်ကုလအဖွဲ့စည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်လက်တွေကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များသတင်းလွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယန်ဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်ခရီးယန်ဘာသာရေးခေါင်းဆောင်တူကတော့ကိုယုံကြည်ရာကိုးကွယ်ခွင့်ရှိတဲ့အနေအထားဟာအခုအချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ်
။ကွာခြားမှုတော့အများပဲပေါ့။အများကြီးကွာဟာအရင်တော့ကိုယ့်ရဲ့ဘာသာတရားအတိုင်းပဲလွတ်လွတ်လပ်လပ်ကိုယုံကြည်ရာကိုဝတ်ပြုကိုးကွယ်ခွင့်ရတယ်လှုပ်ဆောင်ခွင့်ရှိတာပေါ့။ဒီနောက်ပိုင်းကအများနဲ့ကျွန်တော်တို့ထိတ်လန့်နေရတာပေါ့။ဝတ်ပြုကိုးကွယ်တာတော့မှဟိုအရင်လိုမျိုးကျော်ရှင်မှုကမရှိတော့ပဲခံစားမြင်ပါလေပေါ့အဲဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွနေရတာပေါ့အကုန်လုံးကိုယုံကြည်တာတော့ယုံကြည်ဘူးတော့ဝူးပြူတယ်ဒါပေမဲ့အရင်လိုမျိုးတော့မဟုတ်အများကြီးကွာခပါလေပေါ့
အမေရိကန်ရဲ့2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာတိုင်းသားလက်နက်ကင်တွေတဲကရခိုင်တပ်မတော် AA ကလည်းသူ့ဒေသတွေကခရီးယန်ဘာသာရေးခေါင်းဆောင်တွေကိုစစ်တင်တန်းအာဓမတက်ခိုင်းတာအခကြီးငွေမပေးဘဲအလုပ်စီခိုင်းတာတွေရှိတယ်လို့ဖော်ပြထားပါတယ်2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရေးသားရမှာအဓိကပါဝင်ခဲ့တဲ့အမေရိကန်အစစ်မြင့်တန်တမန်ရရှိတ်ဟူစိန်ကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံမှာလူနည်းစုဘာသာရေးအတိုင်းဝိုင်းတွေအပေါ်မကြာသေးခင်ချိန်ကာလတုန်းကလူမျိုးတုံးတပ်ဖြတ်မှုကြီးကျူးလွန်ခဲ့တာကိုတွေ့ရတယ်လို့ပြောပါရယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့စီရင်အရာဆီယနာသိမ့်ပြီးနောက်ပိုင်းဖန်စီထိမ့်သိမ်းခံရတဲ့တန်ကားတော်35ပါးနဲ့ခရီးယန်တင်ယုတ်ဆီယာတော်6ဦးရှိတယ်လို့အစီရင်ခံစာကဖော်ပြပါရယ်American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားအတိအမှတ်ပြုတာဟာအခြေခံအကျဆုံးလူခွင့်ရေးဖြစ်တယ်လို့အစီရင်ခံစာထုတ်ပြန်တဲ့နေ့မှာပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကအစ္စလာမ်ဘာသာဝင် Rohingya တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ပြီးလူမျိုးရေးဘာသာရေးနှိမ်ချဆက်ဆံတာတွေရှိခဲ့တယ်လို့ပြောဆိုပါတယ်ရှင်။
လူနည်းစုဘာသာဝင်တွေစိုးရိမ်မှုပိုများစေတဲ့ဘာသာရေးပိုအသုံးချဖိနှိပ်မှုအကြောင်းမမျှသစင်အောင်ပြောပြခဲ့တာပါအခုတော့ကိုဂျင်မီနဲ့ကိုဖြိုးစီယာတို့အပေါ်တရားရုံးကတည်တံ့အမိန့်ချထားတာကိုစစ်ကောင်စီဘက်ကလည်းနောက်ဆုံးအတည်ပြုလိုက်တဲ့တဲ့မှာ88မျိုးဆက်ကြောင်းသားကောင်းဆောင်ကိုဂျင်မီနဲ့လွတ်တော်မဟောင်း NLD ပါတီဝင်ကိုဖြိုးစီယာတို့အပေါ်တည်တံ့အမိန့်ကိုအထက်တရားရုံးအစဉ်စဉ်အပါအဝင်စစ်ကောင်စီဘက်ကလည်းနောက်ဆုံးအတည်ပြုလိုက်ပြီလို့စစ်ကောင်စီပြောခွင့်ရသူကဆိုပါတယ်အချင်းထောင်လုံထုံးလုံဤအရာဆက်ပြီးဆောင်ရွက်သွားဖို့ပဲရှိတော့မယ်လို့စစ်ကောင်စီကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုကိုသားညုံပြောပြပေးပါဦးခင
်အကြမ်းဖက်မှုဥပဒေတွေနဲ့တရားဆွဲဆိုထားတဲ့ကိုဂျင်မီနဲ့ကိုဖြိုးစရာတို့ကိုဒီနှစ်ဆန်းပိုင်းနဲ့ဒီနှစ်ဆန်းပိုင်းကလေးကစစ်ခုံရုံးတွေကနေပြီးတော့တည်တံ့အသီးသီးတည်တံ့ပြစ်တံ့အသီးသီးချမှတ်ခဲ့တာပါအမိချတဲ့တရားရုံးဘက်ကတင်ပြလာတဲ့တရားအမိန့်ကိုအထက်တရားရုံးအစင်းစစ်အပါဝင်စစ်ကောင်စီဘက်ကပါအတည်ပြုပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်။နောက်ဆုံးပြန်လာတယ်လို့အတနာခံစာသင်ရတာရှိတယ်။အတနာခံစာပြီးနိုင်ငံတော်အကြီးအကဲအနေနဲ့ပြန်လာဖြစ်တယ်။နိုင်ငံတော်အကြီးအကဲအနေနဲ့ပဲဒါကလည်းအတနာခံစာကိုပန်းလာလိုက်ပြီးဆိုရင်ကျွန်တော်တို့ပေးရန်ကိုအကောင့်ထဲပုံမှာဖြစ်ပါတယ်။ဒီနောက်ဆုံးဖြစ်ပြီးပြီးပြီးဖြစ်ပါတယ်။
တရားရုံးရဲ့သဘောတဘောအရတည်တံ့ပေးခံရသူတွေရဲ့တည်တံ့အမိန့်ကိုအမိန့်ချတဲ့တရားရုံးဘက်ကကာယကံရှင်းရဲ့သဘောရမ်းမပါပဲလေအထက်တရားရုံးအစစ်စစ်နဲ့နိုင်ငံတော်အကြီးအကဲအဆင့်တွေရဲ့အတူပြုချက်ကိုယူရပါတယ်မြန်မာနိုင်ငံမှာတည်တံ့စီရင်ချက်ကိုကျိုးမိတ်ပြီးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်မြန်ငယ်တိုက်ခန့်တွေကိုကျူးပေးကွပ်မြစ်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1989ခုနှစ်မှာဘိုးကြီးအောင်ကျော်မြင့်တို့ကိုကွပ်မြစ်ခဲ့တာနောက်ဆုံးဖြစ်ပါတယ်နောက်ပိုင်းတည်တံ့ကြိုးမိတ်ပေးခံရသူတွေကိုတော့ကွင်းမျက်စိမှုမရှိဘဲနဲ့လူငင်းချမ်းသာကွင်းအမိန့်တွေနဲ့နှစ်ရှည်ထောက်နိုင်ပြီးပြောင်းခဲ့ပါတယ်။တည်တံ့ဖြစ်တံကိုစီရင်ကွင်းမျက်တဲ့အထိပြန်လဲကျင့်သုံးမသုံး view ကမင်းမြန်းပေမဲ့ဒီပေါ်မှာစစ်ကောင်စီဘက်ကဘာမှတ်ချက်မှမပေးသလိုဘယ်နေ့မှကြိုးမိတ်ပေးမယ်ဆိုတာကိုအတိအကျမပြောဘဲနဲ့အချင်းထောင်လှုံထုံးလုံနည်းတွေတိုင်ဆက်လုပ်မယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ ပေတံကိုကျွန်တော်တို့ဆောင်ရွက်တဲ့အခါမှာအပြင်းအထန်လိုလိုမျိုးရှိတာရှိပြီးဖြစ်ပါတယ်။ပြီးရင်ပေတံဆက်မှတ်တင်ခံရတဲ့သူတွေရဲ့ကျွန်တော်တို့ဟိုဘောနပေတံကိုကျွန်တော်တို့လက်တွေ့မဆောင်ရွက်နေမှာလုံဆောင်ရမယ့်လုပ်ငန်းတွေရှိပါတယ်။ဒီအခွင့်အရေးတွေလုံဆောင်ရမယ့်လုပ်ငန်းတွေအားလုံးကိုအပြင်းအထန်ဖိနန်ရှယ်ကနေဆိုင်သူတို့ဆောင်ရွက်သွားပါလိမ့်မယ်။
အခုလိုတေတံကိုအတီးပြုတ်ကျုံးမိတ်ပြတာနဲ့ပတ်သက်လို့လှုပ်ထုံးလုံနည်းအရမြင်မြန်ဆက်ဆန်းလုံနိုင်ပွဲမရှိဘူးလို့ယူဆမှုတွေရှိတယ်လို့ပဲဒီလိုလုပ်မယ်ဆိုရင်တော့ပြဿနာပိုကြီးထွားလောက်အောင်လှုပ်ဆောင်တာဖြစ်မယ်လို့ယူဆချက်တွေလည်းရှိပါတယ်။တေတံကြခံသူတွေနဲ့ပတ်သက်လို့အစစ်စစ်လုတ်ကန်ရတဲ့လုံနည်းလှုပ်ဟန်တွေနဲ့ပတ်သက်ပြီးတော့ရှင်းနေတူကတော့အခုလိုပြောပြပါရစေ။ဆက်ဆံ
ဆရာပြောလို့ကသူကခရရင်ကဆိုတိုင်းကဆိုင်းရဆိုပြောလို့ပြန်လို့ဆိုတော့ပထမအကြည့်ဆိုတာအတီးပြုတ်ပြီးရယူဆဆက်သွားတာ။သူကတော့သူယူဆတာဆိုင်းကဆင်းရမတင်လို့ကျင်နေတယ်။ဒီတော့ရှိနေကြရမှာတင်ရတယ်ဒီကအရာတင်ပြီးသူကလည်းလိုက်ပြီးပြောပါလို့ဟိုကတရဝတိကတနာခတ်တာအဲ့ဒီကိုပဲဆက်ဆိုတော့တနာခတ်တာပေးလိုက်ပြီးဆိုရင်ဒီအောင်ရတာကြီးတာပေါ့နေအောင်ရတာကတော့လုပ်နေတာသူတချင်တဲ့အရာပေးလိုက်တော့တနာခတ်ပေးလိုက်ပြီးဆိုရင်နှစ်လလောက်ကျန်တာဒီကို၆ထဲမှာစုပြီးတဲ့ process ကဒီလိုလုပ်နေတာပေါ့သူက၆ချင်နေလို့လုပ်တာသူကလည်းအရင်ကြီးကနေဟာအချိုးတွေပြစ်နေပြီလေသူကမှလို့ဆိုနေချုပ်နေတယ်ကြောက်အောင်၆ခတ်တယ်ဟုတ်ဟိုပေါ့ခုနှစ်ဆက်ဆောင်ကြတော့ပါမဖြစ်နဲ့
ကိုကျော်မင်းယူခေါ်ကိုကြည်မီကိုအကြံဖက်ပုံမ49ကကြီးအကြံဖက်တက်ခိုက်မှုတွေမှာပါဝင်အကြံပေးမှုအကြံဖက်ပုံမ50စာမျက်စွဲအကြံဖက်ပုံမ50ညငွေကြေးဆိုင်ရာထောက်ပံ့မှုစရိုင်းနဲ့ဆွဆွဲပြီးတော့အခုလိုမင်းချတာဖြစ်ပါတယ်ကိုဖြိုးစရာတော်ခေါ်ကိုမောင်ကျော်ကတော့အကြံဖက်တိုက်ဖြည့်ဥပဒေပုံမ49ကကြီးအရအကြံဖက်အုပ်စုတစ်ခုခုကိုထောက်ပံ့ရန်အတွက်လက်နက်ပစ္စည်းတွေတင်ဆက်ထားမှုအကြံဖက်တက်ခိုက်မှုတွေမှာပါဝင်အကြံပေးမှုအကြံဖက်ပုံမ50စာမျက်စွဲအကြံဖက်ပုံမှ50ညအရအလှငွေတွေကောက်ခံပြီးတော့အကြံဖက်လုပ်ငန်းတွေအတွက်လက်နက်ခရမ်းဝယ်ယူခြင်းလမ်းစဉ်မဲ့ရင်ဝယ်ယူခြင်းငွေကြေးဆိုင်ရာထောက်ပံ့မှုတွေလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့အခုလိုတည်တံပြစ်တံတွေချမှတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူညင်းချမ်းသာခွင့်အဖွဲ့ NSC International ကထုတ်ပြန်ထားတဲ့2021ခုနှစ်ကမ္ဘာတစ်ဝန်းတည်တံပေးမှုကိုလေ့လာဆောင်ကြည့်တဲ့အစီအစဉ်စာထဲမှာတော့လက်ရှိမှာမြန်မာနိုင်ငံတွင်းစစ်ခုံရုံးတွေကနေပြီးတော့တည်တံချမှတ်ခံထားသူ90နီးပါးအထိရှိတာကြောင့်ဒါဟာအရင်နှစ်တွေကတည်းက8ဆနီးပါးမြင့်တက်လာပြီးဆရာနာသိမှုအောက်ကမြန်မာနိုင်ငံအတွက်မှာတည်တံအပြစ်ဒဏ်ချမှတ်နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေရဆိုပြီးတော့ထောက်ပြထားပါရခင်ဗျာ
ကိုချင်မီနဲ့ကိုဖြိုးစရာတော်တို့တည်တံမိတ်စစ်ကောင်စီနောက်ဆုံးအဆင့်အတီးပြုတ်လိုက်တာကိုကိုသားညင်ပြောပြခဲ့တာပါအခုဆက်ပြီးတော့ကြားပြည်နယ်ဘက်မှာစစ်ကောင်စီတက်လက်နက်ကြီးကြောင့်တိုက်ဆုံမှုရှိခဲ့တဲ့တဲ့တွင်မှာကြားပြည်နယ်လွိုင်လင်းလေးမြို့နယ်ထိဆက်ခါကြေးရွာအုပ်စုတွေဘက်ဇွန်လ2ရက်မနေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်းနေပါတယ်စစ်ကောင်စီတပ်တွေနဲ့ KNDD ဒေသခံတပ်ဖွဲ့တွေကြားလဲနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးပစ်ခတ်မှုကြောင့်ရဲသားပြည်သူတအူးသေးဆုံးပြီး၃ဦးလက်ထံရရှိကနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံနဲ့ KNDF ဒေသခံတပ်ကဗီဒီယိုကိုပြောပြပါတယ်။ရန်ကုန်ကလာတဲ့တရင်ကိုမဆင်မုံပြောပြပေးပါဦးခင်ဗျာ
။ကြားပြည်နယ်လွိုင်လင်းလင်းမြို့နယ်ထီးဆဲခါကျေးရွာရီအုပ်စုဘက်ကိုဇွန်လ၂ရက်မနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်လာတယ်လို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါရယ်စစ်ကောင်စီရဲ့လွိုင်လင်းမြို့အခြေဆိုင်930တပ်ရင်းကထီးဆဲခါကျေးရွာအုပ်စုလင်းဖုန်ကြီးရွာနဲ့ကုန်းမီကိုရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါမနေ့ကနေဒီကနေ့မနက်ပိုင်းအထိဒေသခံအရသားပြည်သူတို့အသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်နေအိမ်တချို့လည်းထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်အဲ့ဒီနောက်မနေ့ညနေ9နာရီလောက်မှာတော့စစ်ကောင်စီတပ်နဲ့ KNDF ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့KNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါဗျ
။လင်ဖုန်ကြီးတဲ့ဟိုတာဟိုကထစ်ချောင်းထိုးလာတယ်ပေါ့နော်။ပြီးတော့ထစ်ချောင်းထိုးဖို့ဟိုကအရင်ဆုံးဒီလိုဝန်ရှင်ကလက်နေကြီးနဲ့ရမ်းမ်းဖြစ်တယ်။ဒီကတည်းကဝင်ရှုတယ်။ပြီးတော့အမှရှိတဲ့ KNDF တပ်ဖွဲ့တွေပြင်တမ်းလို့ KA နဲ့ပေါ့။အဲ့ဒီပြီးတော့သူတို့အဖြစ်တိကျတိုက်ပွဲတွေချစ်ပြီးရဲ့နောက်မှာထပ်ပြီးတော့ဒါလက်နေကြီးနဲ့ထပ်ပြစ်တယ်လို့ပြောပါတယ်။လက်နေကြီးကမနေ့ sorry ပိုင်းနဲ့ဖြစ်တယ်ပြီးတော့ညညနေပိုင်းမှာလည်းဒါဟိုရမ်းတမ်းဖြစ်တယ်နော်။လက်နေကြီးနဲ့ကြီးရွာတွေကိုဒါပြင်မထပ်ပြီးတော့ပြစ်အနေထားဖြစ်ပါတယ်။တန်ရတဲ့လူကတော့သူ့ဘောင်3ဦးပေါ့နော်။3ဦးတန်ရတယ်။အမျိုးသားတစ်ဦးကတော့ထုံသွားတယ်ပေါ့နော်။သူ့ဘောင်4ဦးဖြစ်တာပေါ့နော်။ဆိုတော့အမျိုးသားတစ်ဦးကတော့ဆုံးသွားတယ်ဒီက
။လက်တလောလွိုင်းလင်းလေးမျိုးနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမတွေ့ရသေးပါဘူး။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲအခြေအနေကြောင့်လင်းဖုန်ကြီးကျေးရွာ၊ကုန်းမီကိုကျေးရွာတွေဘက်ကဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီး ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့မှာတော့တိုက်ပွဲအခြေအနေကငြိမ်သက်နေပေမဲ့အရက်သားတဦးရွာကိုအပြန်မှာပြစ်ခတ်ခံရတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီနေ့ကတော့ဖြစ်ပြီနေ့ကတော့အဲဒီသူတို့တဲ့ရင်နာကတဲ့လူဆိုတော့ပြစ်ပြစ်လိုက်ပြီအဲ့ဒါတော့ရှိတယ်တခြားနှစ်ဖက်ပြစ်တာတော့မရှိဘူးဒီကလောက်ကတော့ဟိုနေ့ကအနှစ်ကြီးဖြစ်လို့တယောက်တော့ဆုံးတယ်ဒီနေ့တယောက်ပေါ့နော်ဒီနေ့တယောက်မဆုံးဘူးနဲ့ဒီနေ့တယောက်ပဲလက်ပဝနာပေါ့သူ့အိမ်ကအဲ့ဒီလွလင်လေးရမှာငါးတုံးတက်အရင်ကြည့်တော့သူအဲ့ဒီနဲ့မလန်မကတ်မှရှိတာအဲ့ဒါသူ့အိမ်ကိုတွားပြီးတော့စီးပြန်ခဲ့ခြင်းဘောကလန်ပြစ်လိုက်တာ
အလားတူပဲကရားပြည်နယ်တဲကဖရူဆိုမြို့နယ်မှာလည်းမနေ့တုန်းကတိုက်ပွဲဖြစ်ပွားနေပါတယ်ကရားပြည်နယ်တဲကလွိုက်ကောဘောလခဲဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေမှာစစ်ကောင်စီတက်နဲ့ကယင်းဒီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြာမကြာမကြာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။ဒါကြောင့်ဒေသခံပြည်သူတွေဟာလည်းအခုအချိန်ထိဆက်လက်ထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ရှင်
။ကြားပြည်နယ်မှာစစ်ကောင်စီလက်နက်ကြီးကြတေဆုံမှုရှိတဲ့အကြောင်းမဆုမွန်ပြောပြခဲ့တာပါ။အခုဆက်ပြီးတော့တပ်ဖြတ်ခံရတယ်လို့ယူဆရတဲ့ရုပ်လောင်းတွေကိုကချင်ဘက်ဖားကံမှာထပ်တွေ့လိုက်တာပါ။ကချင်ပြည်နယ်ဖားကံမြို့နယ်ဖားပြင်ရွာနဲ့ကျန်ကက်ရွာနီမှာမနေ့ချက်တာရင်းတွေကတပ်ဖြတ်ထားခဲ့တယ်လို့ယူဆရတဲ့ရုပ်လောင်းနှစ်လောင်းထပ်တွေ့ခဲ့ပါတယ်။ဖားကန့်ဒေသမှာဒီလ3ရက်တွင်တပ်ဖြတ်ခံရသူက6ယောက်ရှိလာနေပြီးတရခံကိုတော့ဖော်ထုတ်နိုင်တာမရှိသေးပါဘူး။ဖားကန့်ဒေသတွင်လူသတ်မှုတွေခက်စိတ်စိတ်ဖြစ်လာနေတဲ့အကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
။ဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုတွင်ဒီလ1ရက်နေ့ကဥကောင်းမှာတနက်တန်ရာနဲ့တေဆုံးနေတဲ့အလောင်း4လောင်းတွေ့ခဲ့ပြီးတော့2ရက်နေ့မှာတော့နောက်ထပ်တပ်ဖြတ်ခံထားရတဲ့အလောင်းနှလောင်းထပ်မံတွေ့ရှိခဲ့ပါတယ်။စွန့်ပစ်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိရတဲ့အခြေအနေကိုဖားကန့်မြို့နယ်စိတ်မှုရွာသားတဦးက VOA ကိုအခုလိုပြောပါတယ်
။အလောင်းကမင်းရနှလောင်းတွေ့တာ။နှလောင်းကတော့ပြင်ကလေးစိတ်နားလေးမှာတာနေနဲ့ထိုးတက်ထားတာ။နောက်နှလောင်းကတော့ဂျန်ကက်ဖားကန့်ကရုံးပေါ့သူ့ပိုင်လို့ရတယ်။ဂျန်ကက်နဲ့တော့ဟောင်းကြတယ်။အဲ့ဒါတင်းတင်းကုန်းသားမှာတက်တက်ပြတ်တော့ပြီးမှတက်ထားတာနှလောင်းတွေ့ရတာအဲ့မှာ။ဒါကြီးတက်တက်ပြတ်ထားတဲ့ဥစ္စာတော့မျက်မှောက်လို့ကြားတယ်။ဟုတ်ပြီနာဗီယာတာမန်နဲ့ထုတ်တာတော့အဲ့လိုတော့ဒီမှာမပြီးဘူ
းဒီရုပ်အလောင်းတွေကိုတော့ဒေတာတွင်အခြေဆိုင်လူမှုကူညီရေးအသင်းတွေကဖားကန့်မြို့နယ်ဆေးရုံကိုပို့ဆောင်ပေးခဲ့ပြီးလက်ရှိအချိန်ထိတပ်ဖြတ်တဲ့တရခံဘသူဆိုတာမသိရသေးကြောင်းလည်းပြောပါတယ်တရက်နေ့ကတော့စိတ်မှုမျိုးကျေးရွာအုပ်စုစွန့်အောင်ရွာအထွက်မှာလက်ပြန်ချိုးတုပ်ပြီးဦးကောင်းမှာတနက်ဒဏ်ရာနဲ့တေဆုံးနေတဲ့ရုပ်အလောင်း၄လောင်းကိုတွေ့ခဲ့ပါတယ်ဒီတပ်ဖြတ်ခံရသူတွေဟာမက်လင်ချောင်ကျေးရွာကအုပ်ချုပ်ရေးမှူးဟောင်းနဲ့ဆွေမျိုးတော်ဆက်သူတွေဖြစ်ကြောင်းဒေသခံတွေကပြောဆိုပေမဲ့တပ်ဖြတ်တဲ့တရားခံကိုတော့ဖော်ထုတ်နိုင်တာမရှိသေးပါဘူး။ဖားကန့်မြို့ကန်တူဦးကလည်းဖားကန့်ဒေသကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။ဟုတ်ကဲ့တော့ဒီ၃ရက်ကျော်ပြည့်မှန်းဒီအောင်ရောက်တော့စတာနဲ့ဒီဆက်တော့တမန်နဲ့ဖြစ်နေတော့မလောင်းပေါ့ဒီလိုဒီဒီအရက်ကဖြစ်ခဲ့တာတော့မလောင်းပေါ့အမေက။ဖားကန့်တမန်ဆက်ဆက်လာတော့ဒီလူတို့ရုပ်ကြောင်ဆက်ရပေးဖော်ကြောင်လုပ်တယ်ဆိုတော့ပြောနိုင်တယ်ဒီမှာလည်းနဲ့တိုင်ပြရတယ်နော်၃ဖွင့်၄ဖွင့်လောက်ရှိတဲ့ကောင်ကတခုတော့ပဲပေါ်တော့ပြီးတရားခံလည်းပြတော့မှမပေါ်ရသေးတာလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လည်းပြောနိုင်ဒီတိုင်းမှာလည်းသူတို့ကတော့လူတမောတော့အဆစ်စ်ကိုဖြစ်နေအောင်နော
်ဖားကန့်ဒေတာမှာအခုလိုတက်ဖြတ်တာတွေရှိသလိုလူရက်တာတွေလည်းမကြခဏဖြစ်နေတာကြောင့်ပြည်သူတွေဟာစိုးရိမ်ကြောက်ကြနေကြကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲ့ဒီတိုင်းမှာကညာ၈နိုင်ကိုပဲတော့ကတော့ဖတ်ပြီးကြောက်တာသိကြတော့အဲ့ဒါမှလည်းဝင်ပြီးမှလည်းရှိအဲ့ဒီလိုရှိရင်ဒီကိုထိုးလို့လိုက်ရတယ်တော်ခါရတဲ့သူပြောလာတဲ့မိသားစုရဲ့ကတော့တော်တော်လေးတော့တတိယအနေနဲ့မိသားစုကလက်ရှိပြီးပြောတော့နော
်ဖားကန့်ဒေတာမှာပြီးခဲ့တဲ့လကုံပိုင်းကစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမေလ23ရက်နေ့ကစိုက်ကယ်ရက်မပြီးတဲ့အရသားတအုပ်ကိုစစ်တပ်ကတနက်နဲ့ပြစ်ခတ်တာကြောင့်တေဆုံးခဲ့သလို25ရက်နေ့ကတော့စမ်းကြွယ်ရွာကအုပ်ချုပ်ရေးမှူးတအုပ်ကိုအမိမသိလက်နက်ကိုင်တွေကတပ်ဖြတ်ခဲ့ပါတယ်ဒေတာတွင်သတင်းမီဒီယာတချို့ကဒီရက်ပိုင်းတပ်ဖြတ်ခံရသူတွေဟာအုပ်ချုပ်ရေးမှုတွေနဲ့ဒေတာခေါ်ပြူစောတိဆိုသူတွေပါဝင်ကြောင်းဖော်ပြပေမဲ့လည်း VOA ကတိကျအတိမပြုနိုင်သေးပါဘူးခင်ဗျာ
ကချင်ပြည်နယ်ဖားကန့်ဘက်အသက်ခံရနိုင်တဲ့ရုပ်လောင်းတွေထပ်တွေ့တဲ့အကြောင်းကိုကြီးချန်ပြောပြခဲ့တာပါတောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအမေရိကန်တန်ရဲ့တောက်ကြညာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တရိုက်ထုတ်လင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ view မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တနည်းကတော့ view မြန်မာ email လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်း view မြန်မာ facebook messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လို့ပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ် VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရယ်ရှင
် VOA American တန်ရဲ့တောက်ချညာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြနေတိုင်းပြောပြနေကြပတ်စင်ခဏတွေကအရင်ဆုံးအမျိုးသမီးခဏကိုပြောပြမှာပါအမေရိကန်ကြောင်းတွင်ပြစ်ခတ်မှုပေါ်မိခင်တွေစိုးရင်လာမှုကြောင်းပြောပြထားပါတယ်ပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ယူဗောဒီမြို့မှာကလေးငယ်19ဦးနဲ့ဆရာဆရာမ2ဦးသေဆုံးခဲ့ရတဲ့မူလာတန်းကြောင်းတဲ့တနသမဝင်ရောက်ပြစ်ခတ်မှုကလူများထိတ်လန့်စရာဖြစ်ခဲ့သလိုကြောင်းနေရွယ်ကလေးငယ်တွေရှိကြတဲ့မိခင်တွေအတွက်လည်းအထူးဆိုရင်မကင်းစိတ်တွေပိုဖြစ်လာစေပါတယ်။စာတင်ကြောင်းတွေမှာလုံခြုံရေးပုံမှုကောင်းမွန်အောင်စီစဉ်ဆောင်ရွက်ပေးဖို့လိုလားတဲ့မိခင်တွေရှိသလိုတနက်ကင်ဆောင်ကွင်းအခွင့်အရေးကန့်သက်ထိ ंछ ုပ်သင့်တယ်လို့ယူဆသူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်တနက်ကင်အကြမ်းဖက်မှုတွေတနေ့တခြားတိုးလာနေတဲ့ပေါ်အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမိခင်တချို့ရဲ့အမြင်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ပြူသေးကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
အမေရိကန်ပြည်ထောင်စုမှာဒီနှစ်2022ခုနှစ်ပထမ9လအတွင်းမှာပဲလူ၄ယောက်နဲ့အထက်ထိခိုက်ဒဏ်ရာရဒါမှမဟုတ်သေဆုံးရတဲ့တနက်ကင်အကြမ်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသုတေသနစင်ပြည်စုထုတ်ပြန်ပေးနေတဲ့ Gun Violence Archive အဖွဲ့အစည်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရာနဲ့ကြည်ပါပါတယ်။မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းဆုံဆိုင်တစ်ခုမှာတနက်သမားတို့ကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးသေဆုံးခဲ့ရပြီးဆယ်ရက်အကြာမှာပဲ Texas ပြည်နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အကြမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပိုးပြီးတော့စိုးရိမ်လာကြပါတယ်။Texas ပြည်နယ် Louis Way မြို့မှာနေထိုင်တဲ့ကလေးလေးယောက်မိကေမမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားတိတ်ဆုံးရတဲ့အတွက်စိတ်မကောင်းဖြစ်ရစိုးရိမ်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါတယ
်။အခုလက်ရှိဖြစ်တော်နေပေါ်မှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးတွေအတွက်လည်းပေါ့နော်သူများကလေးလေးအတွက်လည်းစိတ်မကောင်းဖြစ်တဲ့ဒီဖြစ်တော်နေဖြစ်ရပေါ်မှာပေါ့နော်နောက်တစ်ခုကဒီအခုဖြစ်တော်တဲ့ညို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းညို့နယ်ဆက်လေးဆိုတော့ဂျုံဂျုံမှုအပိုင်းမှာသူကအရန်အားနေတယ်ဟိုပုံမှန်ဆိုရင်ဒီဘက်ခက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေတဲ့မြို့ကြတော့ Dallas အပိုင်း Louisville အပိုင်းထဲမှာကြတော့အကြောင်းကအရန်ဆေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော်ပြီးကလေးရနေဟိုပေါ့သူတို့ဒီအကြောင်းတွေကိုတော်တော်စေးတီးလှုပ်လိုက်တယ်ဒီကလေးတွေအခံတော်ဖို့ပဲစေးတီးတကား3ခုရှိတယ်ကလေးကိစ္စတစ်ခုကြောက်တော့ခေါ်ရင်ဒါမှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကကင်မရာကနေသူတို့ကြည့်တယ်ဟို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတည်တယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတဲ့ဘာလို့ဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တော့မရဘူးပေါ့နော်ဘလို့သူဒီဒီအကြောင်းဒီကောင်လေးရာဒီတနေ့ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားစရာဖြစ်တယ်လုံခြုံရေးတအားအားနဲ့တဲ့ဦးဖြစ်တော်နဲ့ဒီအကြောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော်တာကလေးတွေက
ပြီးခဲ့တဲ့မိလာထဲမှာပဲတနက်ကင်ပစ်ခတ်မှုကြောင့်လူ၁၀ဦးသေဆုံးခဲ့ရတဲ့ Buffalo မြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းသာချားပြီးတော့ပြစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ကြောင့်ပဲတားနေသမီးကိုနှစ်ရက်လောက်ကြောက်မဖို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးတွေအတွက်ကိုမိဘတွေနေရာနေဝင်ပြီးတော့ဟိုခံစားပုံချင်းစားတဲ့စိတ်နဲ့အမတို့အရင်ကစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်ဒီလိုမျိုးတွေနောက်ကမဖြစ်မလာနိုင်လို့မပြောနိုင်ဘူးလေ ပို့ပြီးခဲ့တဲ့ဥစ္စာတော့အတုပတွေပါရမပြီးသေးဘူးလေညီမညီမတို့ဘာလို့မှမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေအမတို့တော်တော်ရင်ထဲမှာဟိုမွန်းကျက်တယ်ဒီကကိုမြန်မာပြည်အရေးမှာလေလေအမတို့ကဟိုမွန်းကျက်နေတဲ့အခန်းကြီးကလည်းရှိထားတော့လေအခုဒါထပ်ဖြစ်တဲ့အခါကျတော့တော်တော်လေးအမတို့ရင်ထဲမှာမကောင်းညီမတိလားကိုမြမပြီးကတော့မရှင်းတာပါဘူးကိုမြမပြီးရဒုက္ခတွေကတော့တော်တော်ကြီးကြီးမားပါတယ်သိရမလားဒါပေမဲ့ဒီလိုနိုင်ငံမျိုးမှာဟလာဘာလဲဖြစ်ဖြစ်လုံးလုံးစိတ်ချရတယ်ဒီမိုကရေစီနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုမှာဒီလိုကြီးဖြစ်တယ်ဆိုတဲ့အခါကျတော့လေဟိုအမားတို့တွေတော်တော်လေးကိုတော့ခံစားရတယ်ပေါ့နော်ရင်ထဲမှာမွန်းကျက်တယ်လုံးလုံးမှုမရှိတယ်လို့တော့ခံစားရတာပေါ့
အမေရိကန်ပြည်ထောင်စုမှာဒီနှစ်ဖြစ်ပွားခဲ့တဲ့တနက်ကိုင်ပြစ်ခတ်မှုတွေတဲ့28ကြိမ်ကစာသင်ကျောင်းတွေမှာကျုံခဲ့ရတာဖြစ်တယ်လို့ဒီလိုတနက်ကန်အကြမ်းဖက်မှုတွေကိုစည်းရင်းပြည့်စုံချတဲ့ Education Week အဖွဲ့ကပြောပါရယ်ဒီအဖွဲ့ရဲ့စည်းရင်းအရလွန်ခဲ့တဲ့နှစ်နဲ့ဒီ2020ခုနှစ်ကကျောင်းတွင်ပြစ်ခတ်မှုပေါင်း10ကြိမ်ရှိခဲ့ရာကနေပြီးခဲ့တဲ့2021ခုနှစ်အတွင်းမှာတော့34ကြိမ်အထိတိုးလာခဲ့ပါရယ်ဒါကိုကြည့်ရင်ဖြင့်ဒီပြီးခဲ့တဲ့နှစ်ပိုင်းကစလို့စာသင်ကျောင်းတွေမှာတနက်ကန်ပြစ်ခတ်မှုတွေတိတိတသားပိုပြီးတော့များလာတာပါဒီအခြေအနေတွေဆက်မဖြစ်ရအောင်မတားဆီးနိုင်တဲ့အပေါ်မှာမေးခွန်းထုတ်သူကတော့အသက်ရှင်နေအရွယ်သမီးငယ်တယောက်ရှိတဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူမချော်ဤသိမ်းပါဟ
ိုဘာဖြစ်လို့ပေါ့နော်ဒီကိစ္စကြီးဟိုဒီလိုမျိုးဆက်ဖြစ်ခွင့်ပေးနေရတာလဲပေါ့နော်ဆက်ဖြစ်တဲ့ဖြစ်နေတဲ့ဟာကိုမတားနိုင်ရတာလဲဆိုတော့ဟာလဲအာမိကုန်းတစ်ခုပေါ့နော်အမအတွက်ဆိုလို့ရှိရင်နောက်ပြီးဒါကလည်းဖြစ်နေတဲ့ဟာကအမေရိကန်မှာကြီးပဲဖြစ်နေတခြားတိုင်းပြည်မှာဖြစ်တယ်လို့ဟိုမကြားသလောက်ပဲပေါ့နော်ရှင်းတော့ရှင်းမယ်ကိုမသိရလဲဖြစ်နေဒါပေမဲ့ဒီမှာကညတိုင်းညတိုင်းလို့လို့ဖြစ်နေနောက်တစ်ခုကအမတ်တမီးဆိုလို့ရှိရင်ဘလောက်တိလဲဆိုတော့ကျောင်းမှာနှစ်လတစ်ကြိမ်သုံးလတစ်ကြိမ်လောက် trail လုပ်ရတယ်ဒီလိုမျိုးတွေကဖြစ်ခဲ့မှာစီဒါတွေကပေါ့နော်ဟိုဘယ်လိုခေါ်မလဲဒီကလေးတွေမှာဒီဓာတ်ရုပ်ခေါင်းလေးကိုထည့်ထားပြီးကြိုတင်ပြင်ဆင်ရဆွဲဟာတွေကဖြစ်ကုန်မဖြစ်စင်းတဲ့ဟာလို့အမကတော့ယူဆပါနော်မှန်ပါတယ်ကောင်းပါတယ် trail လုပ်တာတော့အရေးရဲ့ကျောင်းဖြစ်ခင်တော့ဒါဒီလိုလောက်ဆွေးမယ်ဒါပေမဲ့တကယ်တမ်းဖြစ်တဲ့ခါကျတော့ဒီကလေးတွေမှာငငယ်လေးတွေပဲအခုပဲကြည့်ဆုံးသွားတဲ့ကလေးဆိုလို့ရှိရင်ဟဲ့လားဟိုမူတာတိုင်းကလေးတွေဖြစ်လာရင်လည်းအဲ့ကျောင်းတွေမှာနော်တော့ဖခင်ကြောင့်နေမှာဘာဖြစ်လို့ဒီ innocent ဖြစ်တဲ့လူတွေကဟိုနော်ဒီလိုကိစ္စတွေနဲ့ကြုံနေဆိုစဉ်းစားလို့မရအောင်အဲ့တော့ဘာပဲပြောပြောသေးကြတာတစ်ခုကတစ်ခုခုတော့လုတ်တင်နေပြီအစိုးရအနေနဲ့ရောသက်ဆိုင်ရာဟာလား state မှာရှိတဲ့လူကြီးတွေရောအမတ်တွေရောဒါက ignore လုပ်လို့မရအောင်ဒါလူအများကြီးပေးတာကိစ္စနောက်တစ်ခုကဘာဖြစ်လို့ဒီ assault ဒီ rifle ဒီလူမျိုးပေါ့နော်ဒီ subnet တွေပြောကြပါစို့နော်ဒါရီဘာလို့ခွင့်ပြုရလဲ။ तू ကဟလာခုငလိတနဲ့တတတတဆိုရင်အများကြီးကိုပေးစီတဲ့ဟာတကယ်လို့ तू တို့ကဒီ constitution မှာပါတဲ့ကိုယ့်ရဲ့ဒီရပိုင်ခွင့်အခွင့်အရေးဆိုပြီးပြောလို့ရှိရင်လည်းပဲဒီအခွင့်အရေးပေါ်မှာပြန်လည်ပြီးတော့ဟိုဘယ်လိုလုပ်ရင်ပိုကောင်းမလဲဆိုတာဟာတော့စဉ်းစားကိုစဉ်းစားသင့်တယ်လို့အမကတော့ကိုယ့်တူရဲ့အမြင်နဲ့ယူဆ
။အမေရိကန်ပြည်ထောင်စုမှာတနက်ကိုလွယ်လွယ်ကူကူဝယ်ယူသုံးလို့ရနေရတွေကိုအတိုင်းအတာတစ်ခုအထိကန့်သတ်ရလိမ့်မယ်လို့မချော်ဤသိန်းကပြောပါတယ်။
ဒါကဖြစ်ကိုဖြစ်ရှင်းရမယ်ကိစ္စအဲ့တော့ပြည်သူကလည်းတောင်းဆိုရမယ်ဘယ်နည်းလမ်းအကောင်းဆုံးလဲသနတ်မဆွတ်နိုင်မှုဆိုလို့ရှိရင်လည်းကွယ်ဥပမာအဖြစ်ဟိုဒီလိုမျိုးဟလာစက္ကန့်ပိုင်းတွင်မိနစ်ပိုင်းတွင်မှာလူအများကြီးပြည်စီတဲ့သနတ်တွေကိုဝယ်ခွင့်ပေးမယ့်အစားတစ်ချက်ပြင်းမှတဒေါန့်ထွက်တဲ့ဟာမျိုးလောက်ဆိုရင်လည်းမဆွတ်ဘူးပေါ့ကွယ်တယောက်တစ်ယောက်ပြီးရဟာဆိုတော်သေးရေအများကြီးပါပဲ online ဝင်လို့ရတယ်ဆိုင်မှာတွားဝင်လို့ရခုပဲကြည့်ဒီကလေးဆိုလို့ရှိရင်ဟလာ16နှစ်ပြည့်လို့သူ့မွေးနေ့တည်းမှာတွားဝယ်တယ်နှစ်လက်တောင်အပြည့်လေးပြီးတော့တခါတည်းစိတ်ကဦးနေဖြစ်တဲ့ခါကျတော့ပြစ်ချင်တဲ့ခါကျတော့ထထပ်ပြီးပြစ်တဲ့ခါဒီကလေးလေးကြီးလိုက်တာလေအေးချစ်စရာကောင်းတဲ့ကလေးလေးဒီလားအမလေးမခံစားနိုင်ဘူးအဲ့တပြင်းတော့မကြည့်နိုင်ဘူးဆိုတော့ဟိုဘယ်နည်းကိုသားသမီးလေးကြုံလဲဆိုတာပါစဉ်းစားနေရတဲ့အခြေအနေမျိုးဒါကြီးကိုမရက်တက်နိုင်ဘူးဆိုရှင်ထပ်ကိုဖြစ်အောင်ပါဘာမှအကြောင်းပြစရာဘာအကြောင်းမှပြစရာမရှိဘူးဒါကဖြေကိုဖြေရှင်းရမယ်ကိစ္စအစိုးရအနေနဲ့ရောဟာလာသက်ဆိုင်ရာဒီဒီနဲ့အစိုးရရဲ့အနေနဲ့ကလုတ်ကိုလုတ်ရမယ်ကိစ္စမလုတ်လို့ရှိရင်ဘာဖြစ်လဲဘယ်နေ့ကိုယ်သားသမီးအလှည့်ရမလဲဟုတ်တယ်မလားအဲ့တော့အားလုံးကတောင်းရင်ရှိတယ်ဟာပြည်သူပြည်သားကလည်းပဲဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတောင်းကိုတောင်းဆိုရမယ်အစိုးရကလည်းလုတ်ကိုလုတ်ရမယ်လုတ်ကိုလုတ်ရမှာမှတကယ်ကိုဟိုဘယ်လိုခေါ်မလဲအရေးတကြီးကိုဒါလုတ်ကိုလုတ်ရမှာ
တနက်ကင်ဆောင်တဲ့နေရာမှာခုခံကာကွယ်ခွင့်စရာကိုနားလည်ပေးလို့ရပါမယ်တနက်ကိုအလွဲသုံးစားလုပ်ပြီးအပြစ်မဲ့သူတွေကိုအကြမ်းဖက်ပစ်ခတ်တိုက်ခိုက်တာတွေကိုတော့ခြေရရောက်ထိန်းချုပ်ရလိမ့်မယ်လို့မတ်တီတီအောင်ကလည်းပြောပါရယ
်ထိန်းချုပ်လို့ရနိုင်ရဲ့နဲ့ဒီထိန်းချုပ်လို့မရတဲ့အရာတွေမဖြစ်အောင်ကိုလုပ်ရမှာပေါ့နော်ဒီတာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ဒီလိုမျိုးဟိုလက်နဲ့ကိုအလွဲသုံးစားလုပ်တာလက်နဲ့ကင်ပြီးတော့အလွဲသုံးစားလိုက်ပြီးတော့အသက်တွေထိခိုက်ရအောင်လုပ်တဲ့ဟာတွေကိုပေါ့နော်ဟိုထိန်းချုပ်ဖို့အများကြီးလိုအပ်တယ်ပေါ့နော် တစ်ဖက်ကလည်းခုခံကာကွယ်ခွင့်ဆိုတဲ့ဟာပေါ်မှာလည်းရှိထားတော့လေဒီအလဲသုံးသားလုတ်တဲ့ဟာတွေပေါ်မှာမအားလို့မထောက်ခံဘူးပေါ့နော
် Texas ပြည်နယ်ယူဘာဒီမြို့မူလာတန်းဆောင်ပြစ်ခတ်မှုနောက်ပိုင်းတနက်ကိစ္စဝင်ဆိုင်ရာဥပဒေကိုကန့်သက်ထိန်းချုပ်တာတွေလုပ်ဖို့ PRB တောင်းဆိုတာတွေလည်းပုံမိုကျဲလောင်လာပါတယ်မမဆန္ဒမရန်ကလည်းအခုလိုပြောပါတယ်
ကျန်လို့သူတို့ပို့ပြီးထိန်းထုတ်ဖို့တော့လိုတယ်။ဘာကြောင့်လဲဆိုတော့အရင်တုန်းကဆိုရင်တင်နက်ဝယ်မယ်ဆိုရင် license အရင်ဖြည့်ရတယ်။ဖြည့်ပြီးမှတင်နက်ကိုဝယ်ခွင့်ရှိတယ်။ open carry ပေါ့နော်လုပ်ခွင့်ရှိတယ်။အခုကျတော့ license မဖြည့်ဘဲနဲ့တင်နက်ကိုသူတို့ကတရားဝင်ရောင်းပေးတယ် session နဲ့ပြေးတာနဲ့။ဆိုတော့အဲ့ဒါကမကောင်းဘူးလေနော်။ကလေးလေးအတွက်လည်းမကောင်းဘူး။လူကြီးတွေအတွက်လည်းမကောင်းဘူး။ဘသူဘဲဝါအတွက်မှမကောင်းဘူး။အခုဆိုရင်ဒီထက်ဆက်မှဆိုရင်တင်နက်တွေခါးချထိုးပြီးတော့နေရာတကာမှာတွေ့ရတယ်။အပြင်ကဆိုရင်စူပါမားကတ်ဝင်မယ်ဆိုတနက်တည်းလို့မရဘူးဒါမျိုးတွေရှိတယ်အခုက open carry ကိုလူတကာကိုပေးထားတဲ့အခါကျတော့လူတိုင်းကတနက်ကင်ကြတဲ့အခါကျတော့နေရာတကာမှာအခုလိုမျိုးတစ်ဖြစ်တင်တာတွေဖြစ်ကုန်တာပေါ့နော
်အမေရိကန်ပြည်အောင်စုမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေတိတ်ဆုံးရတဲ့အကြောင်းရင်းတွေထဲမှာတနက်ကင်ကြမ်းဖတ်မှုတွေကြောင့်တိတ်ဆုံးမှုကအဓိကအကြောင်းတစ်ခုဖြစ်နေတယ်ဆိုတော့သူတေသနာစင်ကန်ချက်တွေကလည်းသတိပေးနေပါတယ် Gun Violence Archive အဖွဲ့ရဲ့စာရင်းအရဒီနှစ်ထဲတနက်ကအကြမ်းဖက်မှုတွေကြောင့်တေဆုံးရတဲ့ဆယ်ကျော်သက်900ဝန်းကျင်ရှိပါတယ်။ဒီလိုတေဆုံးသူတွေထဲမှာတချို့ကအနီးနားမှာအလွယ်တကူတွေ့တဲ့တနက်ကိုစော့ယူကစားရင်းမတော်တဆတေဆုံးရတာရှိတယ်လို့တချို့ကလည်းတမင်ရွယ်ချက်နဲ့ပြစ်ခတ်မှုတွေကြောင့်တေဆုံးရတာပါ။ဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်မဲ့ကလေးငယ်တွေပြည်သူတွေမတည်သင့်မဲ့တည်နေရတဲ့တနက်ကအကြမ်းဖက်ပြစ်ခတ်မှုတွေကိုတော့ဖြည်းဖြည်းရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အနေနဲ့ဆိုတော့ကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာပြုပေးပါရှင
်။အမေရိကန်ကြောင်တွင်ပြစ်ခတ်မှုတွေကြောင့်မိခင်တွေစိုးရင်ကြည်လာကြောင်းမခင်ဖြူထွေးပြောပြတဲ့အမျိုးသမီးကဏ္ဍပြီးမှာတော့ကိုအောင်ရဲ့သုတဆုံလင်အမေရိကန်တခွင်မှာဒီစာတင်ကြောင်းတွေမှာပြစ်ခတ်မှုဖြစ်ပွားတဲ့ပေါ်လက်လက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအမေရိကန်သမ္မတဆက်ဆက်ထောက်ပြခဲ့ပေမဲ့ဆက်ဖြစ်နေတာလူမဲ Just Flight မဖြစ်သင့်ပဲကွယ်လွန်ခဲ့တဲ့နှစ်ပတ်လည်းအရှသားတွေလည်းဒန်းဒီရီတောင်းဆိုတာတွေကိုကိုအောင်ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေကလေးကစာတင်ကြောင်းတွေကိုဝင်ရောက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်အမေရိကန်သမ္မတဆက်ဆက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အချင်းချင်းထောက်ပြပြောဆိုနေခဲ့တာပါဒါပေမဲ့လည်းခုအချိန်အထိအကြမ်းဖက်ပြစ်ခတ်တာကိုအဆုံးသတ်နိုင်မဲ့အဖြစ်အတွက်ငြင်းခုန်ဆွေးနွေးနေကြဆဲဖြစ်ပါတယ် Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းမှာတပ်ထံသမားကဝင်ရောက်ပြစ်ခတ်တာကြောင့်စာတင်ကန်းအတွင်းကကလေးငယ်၁၉ဦးနဲ့ဆရာမ၂ဦးသေဆုံးခဲ့ပါတယ်။မေလ၂၄ရက်နေ့ကဒီပြစ်ခတ်မှုနဲ့ပတ်သက်လို့ဝန်ထမ်းကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်ဗီရိုမှာပြောကြားခဲ့ပါတယ်
။ So tonight I ask the nation to pray for them.
ဒီညမှာတော့ကွယ်လွန်သူတွေအတွက်ဆုတောင်းပေးကြပါလို့အားလုံးကိုပန်ကြားခြင်းပါတယ်။လက်နဲ့ထုတ်လို့ရောင်းချနေကြသူတွေကိုအားလုံးကကန့်ကွက်တောင်းဆိုသွားဖို့လဲသမ္မတကပြောကြားခဲ့ပါတယ်။အခုလိုစကားမျိုးကိုလည်းသမ္မတဘီလ်ကလင်တန်ကပြောကြားခဲ့မှုပါတယ်။1999ခုနှစ်ဧပြီ20ရက်နေ့ရုံးကကော်လိုရာဒိုပြည်နယ်ကိုလံပိုင်းထက်တန်းကျောင်းကိုကျောင်းသားနှစ်ဦးကဝင်ရောက်ပစ်ခတ်တာကြောင့်တခြားကျောင်းသူကျောင်းသား12ဦးနဲ့ဆရာ2ဦးသေဆုံးခဲ့ပါတယ်။တနတ်သမား2ဦးလည်းကိုယ်တိုင်ပြန်လည်ပစ်ခတ်ပြီးတော့အဆုံးစီရင်ခဲ့ပါတယ
်။ I can only say tonight that the prayers ညမှာ
အမေရိကန်အားလုံးကကျန်ရစ်သူမိသားစုနဲ့အတူဆုတောင်းခဲ့ကြပါတယ်လို့အဲ့ဒီအချိန်ကသမ္မတဘီလ်ကလင်တန်ကပြောကြားခဲ့တာပါ။1990ခုနှစ်ကစလို့ပြီးခဲ့တဲ့မေလ24ရက်နေ့အထိအမေရိကန်ပြည်ထောင်စုကျောင်းတွေမှာတိုက်ခတ်မှုပေါင်း1369ခုရှိခဲ့တယ်လို့အမိမေကာကွယ်ရေးနဲ့လုံခြုံရေးဌာနလက်အောက်ခံစင်တာတစ်ခုရဲ့အခြေခံပညာကျောင်းပြစ်ခတ်မှုနဲ့ပတ်သက်တဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အခုနှစ်5လတာကာလလောက်အတွင်းမှာတနေ့ကိုတနက်ပြစ်ခတ်မှုတစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့တာပါ။
Now they're gone and they leave behind grieving.
အခုတော့သူတို့ကသွားနေကြပြီဖြစ်ပြီးကြေကွဲစွာခံစားရတဲ့မိသားစုကိုခြံထားရစ်ခဲ့ကြပါပြီလို့အဲ့ဒီအချိန်ကသမ္မတ George W. Bush ကပြောခဲ့တာပါလူအများပြားတည်ဆုံတဲ့စာတင်ကြောင်းပြစ်ခတ်မှု၃ခုဟာလွန်ခဲ့တဲ့၁၀နှစ်အတွင်းဖြစ်ပွားခဲ့တယ်လို့လူ၄ဦးထက်မနည်းတည်ဆုံတဲ့ပြစ်ခတ်မှုတွေကိုစောင့်ကြည့်မှတ်သားတဲ့ The Violence Project အဖွဲ့ကဆိုပါတယ်2012ခုနှစ်မှာ Connecticut ပြည်နယ် Newtown မြို့ကကလေး26ဦးအပြင်ကျောင်းဝန်ထမ်းတည်ဆုံခဲ့တဲ့ Sandy Hook မူလာတန်းကြောင်းပြစ်ခတ်မှု2018ခုနှစ်မှာ Florida ပြည်နယ် Parkland မြို့က18ဦးတည်ဆုံခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းပြစ်ခတ်မှုအခု Texas ပြည်နယ်ကပြစ်ခတ်မှုဖြစ်ပါတယ်
Somehow this has become routine
ဒ
ီလိုပြစ်ခတ်မှုမျိုးဟာပုံမှန်ဖြစ်နေကြလို့ဖြစ်နေပါပြီလို့2015ခုနှစ်ကလူ10ဦးသေဆုံးခဲ့တဲ့ M Kwa College ပြစ်ခတ်မှုအပြီးသမ္မတ Barack Obama ကပြောခဲ့တာပါအခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ Democratic Republican တွေဟာအချင်းချင်းစည်းလုံးကြဖို့နဲ့ကြံရည်သူမိသားစုတွေကိုဖေးမှနှစ်သိမ့်ကြဖို့ပြောဆိုလို့ရှိပါတယ်ဒါပေမဲ့လည်းမတူညီတဲ့ချင်းကပ်မှုကနေဒီပြဿနာကိုအပြေရှားဖို့ကြိုးစားနေကြတာပါ Democratic ကပြစ်ခတ်မှုရဲ့အဓိကအရင်းခံအကြောင်းရင်းဟာလက်နက်တွေကိုအလွယ်တကူဝယ်လို့ရတာကြောင့်လို့ဆိုပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့အကြီးအကျယ်ကာကွယ်ပေးနေသူတွေကိုရွေးကောက်ပွဲမှာမဲနဲ့ဖယ်ရှားဖို့နဲ့ Republican တွေကတော့တနက်ဝယ်ယူလို့ရတာဟာအဓိကပြဿနာမဟုတ်ပဲပြစ်ခတ်သူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကြောင့်ဖြစ်တယ်ဆိုပြီးပြောရတယ်တနက်ကသူ့ဘာသာကြီးထွက်တာမဟုတ်ပဲစိတ်ပေါက်ပြန်နေသူကတနက်မောင်းခလုတ်ကိုဆွဲညှစ်လို့သာဖြစ်တယ်လို့သမ္မတ Donald Trump က2019ခုနှစ်မှာပြောခဲ့ပါတယ် American တော်တော်များများကတော့တနက်ကင်ဆောင်ခွင့်ကိုထောက်ခံသူရှိတယ်လို့ပိုတင်းကျက်တဲ့တနက်ကင်ဆောင်ခွင့်ဥပဒေပြဋ္ဌာန်းဖို့ကိုလည်းလိုလားနေကြတာပါ Uvalde မြို့ကတနက်ပြစ်ခတ်မှုအပြီးမှာတော့စာတင်ကြောင်းတွေမှာဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးတာမျိုးနီးလန်းလဲစဉ်းစားဖို့ထောက်ပြတာတွေရှိနေပါတယ်ခင်ဗျာမင်းနီဆိုတာပြည်နယ်မင်နီယာပိုလစ်မြို့လေကောင်နဲ့မွေးလာတဲ့နေရာမှာရဲတွေရဲ့ထိန်းသိမ်းမှုအတွင်းသေဆုံးသွားတဲ့လူမဲမျိုးသား George Fly အထိမ်းအမှတ်နေရာအဖြစ်အများကသတ်မှတ်လာနေတာပါသူကွယ်လွန်ခဲ့တဲ့နေရာမှာပကြီးရေးဆွဲထားသလိုအမှတ်တရပစ္စည်းတွေပန်းနေလဲလာချထားပါတယ် George Fly ရဲ့အတော် Angela Harrison ဟာဒီအထိမ်းအမှတ်နေရာကိုမကြာခဏလာရောက်လေ့ရှိသူပ
ါ
လုံးရတဲ့နှစ်နှစ်ကလူဗျူရဲဝန်တန်းဒဲရစ်ရှိုဗင်ဟာ Fly ရဲ့ Levin ကို9မိနစ်ကြာကြာဒူးထောက်ထိန်းသိမ်းထားခဲ့တာပါ။အဲဒီနောက်သူ့ကိုဆေးရုံခေါ်ဆောင်သွားပေးခဲ့ပေမဲ့လည်းတည်ဆုံသွားခဲ့ပါရယ်။ဒီအဖြစ်အပျက်ကိုလမ်းမေးကနေဗီဒီယိုရိုက်ကူးထားတာကိုတကဘာလုံးကကြည့်ရှုပြီးတဲ့နောက်အသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါ။နောက်ဆက်တွဲအနေနဲ့ရဲဝန်တန်းဟောင်းရှိုဗင်ကိုလူသတ်မှုနဲ့ထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပြီးနောက်ထပ်လည်းဆယ်စုနှစ်တွေနဲ့ချီထောင်ဒဏ်ကျခံနေရတဲ့အမှုတွေရင်ဆိုင်နေရပါရယ်။ Angela Harrison က
That's something I feel good about.
ဘသူကမှအတိအကျအောင်ဆောင်မနေတာကြောင့်ပြစ်မှုကျူးလွန်တဲ့သူတွေကိုအခုလိုအရေးယူနိုင်တဲ့အပေါ်ကျွန်မကျေနပ်မိပါတယ်
။ရှူဗင်းနဲ့ဒူတောင်ကျတဲ့တခြားရုံနဲ့သုံးဦးကိုလည်းပြည်သူ့အခွင့်အရေးဆိုင်ရာချုပ်ဖောက်မှုအတွက်အပြစ်ရှိကြောင်းဆုံးဖြတ်ထားပြီးသူတို့အားလုံးပြစ်ဒဏ်ချမှတ်ခံရဖို့ဆောင်ဆိုင်နေကြပါတယ်။ Fly ကိုတတ်မှုမှာသူတို့ဟာကူညီပေးရရောက်တယ်ဆိုတဲ့စွဲချက်နဲ့ဇွန်လမှာတရားရင်ဆိုင်ရအောင်မှာပါ Fly ကိုထိန်းသိမ်းချိန်မှာ Billy Jones ရဲ့အနားမှာရှိနေခဲ့တာပါသူဟာအခုအခါမှာအဲ့ဒီနေရာနာကော်ဖီဆိုင်ဖွင့်ထားပါတယ
် I'm just happy I'm in the technology
ဖုန်းနဲ့ဗီဒီယိုရိုက်ထိုင်တာဝတ်တာပါဒီပညာထွန်းကားနေတော့ဘာတွေဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတိတ်အထောက်အထားခိုင်မာစေပါတယ
်ဒီပေါ်ကိုင်းတဲ့လူများရဲ့အမှုကြောင့်ဆရာဝန်ရှိကလုံးလုံးလေးပြောချနေပြီမဲ့အမှန်တော့သူစပြပြကြတယ်မင်းဆိုတာနဲ့ဒီဌာနထွက်တဲ့ဆရာကမင်းပူလစ်မျိုးရဲ့ဟာတဲ့ဆယ်လူမျိုးကစပြပြကြခိုင်ဆောင်ရလို့ဆိုပါတယ်
ဒီလူမျိုးတွေဆက်ချက်ထားတာကောင်းရှယ်သူတွေပေါ့ဒီကတည်းကလူပြုတ်ဆက်လေးဆိုတာပါဒါကြောင့်ခုလူပုံတွေကအားနဲ့ဖွဲ့ဖွဲ့တစီဖို့
ဘယ်လိုခံကြည့်ရတယ်ပြင်မယ်လေဒီကနေ့ကျွန်မတို့ကတက်ခုတယ်ဗျာပြန်ပြန်မလို့ကြေကြေကြေကြေလာတော့ရှိပါတယ်ဆက်မိုင်းနဲ့ပြန်လာတော့အပြည့်အစုံလေးအချင်းချင်းလေးရောက်ပြီးကြည့်ချာအဲ့ဒါလေးနမြတ်ကြီးအဲ့ဒါပထမနေ့တော့စီးပြီးချက်ခံရပါရင်းနေတဲ့တောင်းနဲ့တမရရောက်ချာပါချက်နေတော့မင်းစက်ကောင်စက်ရင်တူရဲ့လူတွေတမချူကဒါမှမဟုတ်ဒီရဲ့အိမ်ကနေကတော့ဖြစ်ပါဦးဆိုရယ်ဒါဆိုချက်တွေနေတက်ခိုင
်ဒီကံပြချက်တိုင်းဆက်လိုက်။အော်ဒါဆိုရင်ဒီဘက်နဲ့ပြရကံ။ဘုံဘယ်လိုကြာကိုစောင့်နေပြီးစဉ်းစားနေတာကတော့ဖြစ်ပါတယ်။ဒီဘက်က
တော့တော်တော်ကိုအင်ဂျီဂျီ။ဘုံဖြစ်တဲ့ဘယ်ဖြစ်နေလဲ။ဆက်လို့ကတော့ဒီတော့ဒီကတော့တော်တော်ကိုအင်ဂျီဂျီ။ဒါကတော့ဘုံဟုတ်ချက်တိကတော့ဒီကံပြချက်။အကောချင်းနေ။ဒါကတော့ပြီးပြီးမှဆက်လုပ်ပြရတာကစားချက်စီ။အော်ဒါလည်းလက်ပြေကံပြချက်ကတော့ဒီကံပြချက်နဲ့ပြည့်ချက်။အဲ့ဒီလိုပဲ။ဒီကံပြချက်ကတော့ဒီကံပြချက်ကိုပြန်လာရတယ်။ဒီကံပြချက်ကိုပြန်လာတယ်ဆက်တော့ဒီကံပြချက်ကိုပြန်လာတယ်။ဘုံဟုတ်ချက်တိကတော့ဒီကံပြချက်ကိုဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုပဲဆက်နေတယ်ဒီလိုသုံးဝက်မြင့်ဓာတ်ပုံထုတ်နိုင်ဖို့လဲတော်တော်အောင်မြင်နေပါပြီဒီလိုထုတ်နိုင်ဖို့ဤပညာအားလုံးလဲကျွန်တော်တို့မှာရှိနေပါပြီ
အစောပိုင်းတော့ကဒီလို hologram တွေမှာမူလအရောင်သွေးနဲ့ပြတ်သားမှုရအောင်အတော့ကိုကြိုးပမ်းခဲ့ကြတာဖြစ်ပြီးအထူးသဖြင့် လူတွေရဲ့မျက်နှာပုံတွေအတွက်အခက်ခဲရှိခဲ့တယ်
အမေရိကန်ပြည်သူတွေကတော့ဒီမှာတွေ့ရဖြစ်ပါတယ်ဒီညအစီအစဉ်မှာဝိမေမှာသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.